ပြည်ပမှာတင်းရှောင်းနေတဲ့ထိုင်းဝန်ကြီးချုပ်အောင်တက်ဆင်ရှင်နာဝတ်ကိုအစိုးရအကြီးအကဲဖြစ်တာဝန်ယူထားစဉ်မြန်မာနိုင်ငံကိုငွေချေးခဲ့မှုနဲ့ဆက်နွယ်ပြီးဒီနေ့ပဲထိုင်းတရားရုံးချုပ်ကဖော်ဝန်ထုတ်လိုက်ပါတယ်သူဆိုရလက်ထက်မှာထိုင်းနိုင်ငံမှာသွင်းကုန်ထုတ်ကုန်ပံကပန်းဝယ်၄ဘီလီယံမြန်မာနိုင်ငံကိုထုတ်ချေးခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတရားရုံးရဲ့စစ်ခေါ်ချက်ကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့အတွက်တရားရုံးချုပ်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်မှုတွေအတွက်တည်ထောင်ဖွဲ့စည်းထားတဲ့ရာဇဝတ်ပြုမှုဆရာဌာနခွဲကဖော်ဝန်ထုတ်လိုက်တဲ့အကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စတင်းစာကဖော်ပြလိုက်တာပါတရားရုံးချုပ်ရဲ့လှုပ်ထုတ်လုပ်နည်းသစ်တွေအရဝန်ကြီးချုပ်ဟောင်းကိုမျက်ကွယ်မှာတရားစီရင်မဲ့တရားရုံးလုပ်ငန်းတွေကိုတော့၃လပြည့်ရဲ့အချိန်မှာစတင်ဆောင်ရွက်နိုင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်လွန်ခဲ့တဲ့2004ခုနှစ်တုန်းကအစိုးရအကြီးအကဲဖြစ်တာဝန်ယူထားစဉ်မှာမြန်မာစစ်တပ်ကဂျူရုဆက်သွယ်ရေးစနစ်တည်ဆောက်နိုင်အောင်နိုင်ငံပိုင်အိတ်စင်းဘဏ်ကနေဘဏ်ငွေ၄ဘီလီယံထုတ်ချေးကိုဝန်ကြီးချုပ်ဟောင်းတက်စင်ကဆုံးဖြတ်ခဲ့တာပါအတူနည်းနည်းနဲ့ငွေချေးခဲ့တဲ့အတွက်ထိုင်းနိုင်ငံကဘဏ်ငွေတန်ပေါင်း680နှစ်နာခဲ့ရတယ်လို့မြန်မာနိုင်ငံကဂျူရုဆက်သွယ်ရေးစနစ်တည်ဆောက်ရမှာလဲဝန်ကြီးချုပ်ဟောင်းတက်စင်မိသားစုပိုင်းလုပ်ငန်းကဝန်ဆောင်မှုတွေနဲ့ပစ္စည်းတွေကိုဝယ်ယူအသုံးပြုခဲ့တဲ့အတွက်ကိုယူစီဝါပြိပခတ်တွေလည်းရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံအချင်းပြည့်ချက်ဆောင်တက်ပြည့်ကော်မရှင်က2008ခုနှစ်မှာအမှုဖွင့်ခဲ့ပေမဲ့ဝန်ကြီးချုပ်အောင်နိုင်ငံတွင်းမှာမရှိတာကြောင့်အထမမြောက်ပဲဖြစ်ခဲ့ရတာပါဒါပေမဲ့လည်းရာဇဝတ်ကြောင်းဆိုင်ရာဥပဒေကိုပြင်ဆင်ပြီးပြည်ထောင်နေတဲ့စတင်အသက်ဝင်ချင်းသုံးရာကဝန်ကြီးချုပ်အောင်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့အရေးယူနိုင်မှုတကြောပြန်ကြိုးပမ်းနေတာဖြစ်ပါတယ်ဝန်တော်ဆောင်မှုနဲ့ပတ်သက်လို့စတင်ကြားနာစစ်ဆေးဖို့တရားရုံးကအောက်တိုဘာ30ရက်နေ့ကိုရုံးချိန်ပေးထားပါတယ်